လာမယ့်ရွေးကောက်ပွဲအတွင်းနိုင်ငံတကာရဲ့ဖိအားပေးတာတွေကိုဂရုမပြုဘဲရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ဖို့အတွက်မဲဆန္ဒရှင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်လာမယ့်ရွေးကောက်ပွဲမှာတော့လက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကံဒေသနဲ့ဝါဒေသတွေကိုနည်းမြေအေးချမ်းမှုပေါ်မူတည်ပြီးရွေးကောက်ပွဲကျင်းပဖို့အလားအလာနည်းတာကလွဲရင်ကချင်ပြည်နယ်အပါအဝင်တနိုင်ငံလိုအထိုင်းအတာနဲ့ရွေးကောက်ပွဲကျင်းပသွားဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင
်လာမယ့်အော်တိုဘာလကနိုဝင်ဘာလဆန်းမှာကျင်းပမယ့်ရွေးကောက်ပွဲမှာနိုင်ငံတကာရဲ့ဖိအားတွေကိုအလေးကြီးပြုသွားမှာမဟုတ်ဘဲနဲ့ပြည်သူတွေရဲ့ဆန္ဒမဲတွေကိုပဲဦးစားပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းမီဒီယာတွေနဲ့ရန်ကုန်မြို့မြန်မာငင်းချမ်းရေးဆန္ဒမှာဒီကနေ့တွေ့ဆုံစဉ်ပြောဆိုလိုက်တာပ
ါသူနိုင်စီရင်းနဲ့ပါတီမနိုင်လို့လူဆန္ဒမတင်ရဘူးဆိုရင်ဒီဟာမျိုးကြောင့်လက်မခံဘူးလေဟုတ်လားသူနိုင်စီနဲ့ပါတီနိုင်တာဟာသူလူဆန္ဒတင်ရတယ်လို့သဘောထားနေလို့ပဲနော်လူသဘောထားနေဖြစ်မှာဘယ်ပါတီနိုင်တယ်လူသဘောထားနေဖြစ်မှာနော်သူနိုင်စီနဲ့ပါတီမနိုင်လို့ရှိရင်လူသဘောထားမတင်ရဖို့တဲ့ကြောင့်မြန်မာပြည်ပိတ်ဆို့မယ်ဆိုရင်အခါတရားပိတ်ကြလို့ပြင်ဆိုင်နော်ဟလာပရက်ရှာပြင်ဆိုင်ပါဘူးနော်ဟလာတို့ရဲ့အာတို့ပြည်ထဲမှာရှိပါတယ်တို့တွေကစီစီလုံးလုံးချစ်ချစ်ခင်ခင်နဲ့တွဲလို့မယ်ဆိုမြန်မာပြည်တို့တက်မှာပါအဲကြောင့်ပြပပရက်ရှာတော့ sorry ပ
ါလာမယ့်2015မြန်မာနိုင်ငံရွေးကောက်ပွဲဟာပြည်သူတွေလက်မခံနိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်လာခဲ့ရင်အမေရိကန်နဲ့မြန်မာနိုင်ငံချစ်ကြည်ရေးဆက်ဆံရေးထိခိုက်လာနိုင်တယ်လို့အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ဂွန်နယ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြောဆိုထားပါတယ်။အခုရက်ပိုင်းအတွင်းနိုင်ငံအနှံ့ပြားအခြေခံမဲဆင်းတွေကိုထုတ်ပြန်ထားပြီးတော့မဲဆန္ဒရှင်တွေကိုမဲဆင်းတွေလာရောက်ကြည့်ရှုကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မဲဆင်းပြုစုအားမှာအိမ်တော်စုစည်းရင်းကိုအခြေခံတာဖြစ်တာကြောင့်အခြေခံစည်းရင်းစရာမှောင်ရင်းနေရင်မဲဆင်းမှောင်ရင်းနိုင်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါတယ်။ဒါကြောင့်အခြေခံမဲဆင်းမှာကုနာမဲပါမပါသက်ဆိုင်ရာမဲယုံကိုလာပြီးတော့ကြည့်ကြဖို့မဲဆင်းမပါတာမဲဆင်းမှားနေတာတွေကိုပုံစံစာရွက်တွေဖြည့်ပြီးတော့မဲဆင်းမှန်အောင်မဲဆန္ဒရှင်ပြည်သူတွေကဝိုင်းဝန်းပါဝင်ကူညီပေးကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းလိုက်တာပါဝါဒေသနဲ့ကိုကန့်ဒေသတွေမှာတော့လက်တလောအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပပေးနိုင်မှာမဟုတ်သေးပဲနဲ့ရွေးကောက်ပွဲမတိုင်ခင်နယ်မြေအေးချမ်းလာခဲ့ရင်တော့ရွေးကောက်ပွဲကျင်းပပေးသွားမယ်လို့ကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်ကချင်ပြည်နယ်မှာတော့ဒေသအတော်များများမှာရွေးကောက်ပွဲကျင်းပပေးနိုင်ဖို့စီစဉ်ပေးသွားမှာဖြစ်ပြီးတော့ရွေးကောက်ပွဲမလုပ်နိုင်တဲ့ဒေသတချို့ကိုဆိုင်းငံ့ထားမယ်လို့လည်းဦးတင်ကြီးကပြောပါတယ်
။ခုလုံးလုံးစဲကျွန်တော်ရာထားတာတော့နောက်ခုနပြောတဲ့အခန်းပြောသွားတဲ့အချိန်မှာဟိုကနဲ့ကိုကတော့ရာထားတယ်ကိုကကနောက်တလားမလားအတွင်းအေးချမ်းလာရင်မဲဆင်းကျွန်တော်ကောက်လိုက်ပါပါ။ဒါလည်းခဲဦးခုနကျွန်တော်ရှင်းပြပေးတာမဲဆင်းဆိုတာရွေးကောက်ပွဲကြီးညာကခုနစအုပ်ထဲကပုံမှန်ယူပြီးတော့ကပ်ပစ်လိုက်တာ။လာကြည့်ပြီးဒါမဲဆင်းဖြစ်သွားတယ်။ရွေးကောက်ပွဲနေ့ကျလာမဲပေးရမှာပဲ။ဒါကြောင့်ကိုကအေးသွားလို့ရှိရင်ရွေးကောက်ပွဲဖြစ်နေတယ်အေးချမ်းမှုရေကောက်မှုဖြစ်နေတယ်။သို့ဆိုလည်းဝါမှာတော့ဖြစ်ဖို့အခြေအနေနည်းနည်းခင်းပါလေ။နော်။အဲ့တော့ကျွန်တော်တို့ကဟလာရေကောက်ပွဲမှာသဘောပေးရတဲ့လေကောင်၊နေမီအရမ်းနိုင်လေကောင်၊လက်တရားမဲ့ရေကောက်ပွဲမရှိဘူးဆိုဆူဆိုင်ထားပါ။အဲကြောင့်ဒါကြောင့်ဆူဆိုင်တာပါ။သို့ဆိုလည်းဖြစ်နိုင်တဲ့အတိုင်းဖြစ်နိုင်တဲ့အခြေအနေပေါ်မူတည်တော့မြို့နယ်ကြီးဟာပြည်သူ့လွတ်တော်တွေ၊အမျိုးသားလွတ်တော်တွေ၊တိုင်းပြည်တိုင်းရဲ့ပြည်နယ်လွတ်တော်တွေကိုယ်စီလည်းရွေးချယ်နေအောင်ကျွန်တော်ဆောင်ရွက်တော့မှာပါ
။အခုရပိုင်းအတွင်းထုတ်ပြန်တဲ့အခြေခံမဲဆင်းတွေမှာမဲဆင်းတို့တိတိတသားမှားယွင်းနေတာမဲပေးခွင့်ရှိသူတွေလွဲမားစွာထုတ်ပြန်ထားတာတွေကိုပြည်သူတွေကြားမှာဝေဖန်နေကြတော့ပါဒါပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းရွေးကောက်ပွဲကော်မရှင်ရဲ့စည်းရင်းစရားတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိအချက်လက်တွေမှားယွင်းနေတယ်ဆိုတဲ့အချက်အပါအဝင်မဲဆင်းမှားယွင်းမှုများပါဝင်တဲ့အိတ်ဖွင့်ပေးတာကိုရွေးကောက်ပွဲကော်မရှင်ထံဂျွန်လ3ရက်နေ့နေ့စွဲနဲ့ပေးပို့ထောက်ပြဝေဖန်ထားပါတယ်လက်ရှိနိုင်ငံရေးအခြေအနေတည်ငြိမ်နေတာကြောင့်လာမယ့်ရွေးကောက်ပွဲကိုဥပဒေအတိုင်းမဖြစ်မနေကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းမီဒီယာတွေရှိမှဂရုပြုပြောဆိုသွားပါတယ်ခင်ဗျာ